สังเกตเห็นสนามเปล่าลูกตมารีเอต้องสู้จัดดีกูลูกชิมเบก้าคู่เชนที่มาไล่เอาไปที่ลิวชูทาร์เอตัวลูกตมารีเบก้าสั่งยิงชงทาร์เอนี่เนี่ยจุดจอดันนี่เนี่ยดูสนามเปล่าแกจ้าละบ้าง
โอ้ยไปต้องสู้จัดดีสู้นี่นะแค่หนูเลยโอ้มาสังเกตสนามเปล่าหนูเลยที่ลูกชูมีดอกตอกอะไรเอ้าจะเอาชงจ้าละโอ้ย
มิมิโร่ลูกตมารีเบก้าต้องสู้ทาร์จัดดีมียามาชิ้นสั่งเลยสังเกตเห็นสนามเปล่าตัวเมลูสังเกตเห็นสนามเปล่านี่ละที่กันนี่
ီမနှိမ့်နိုင်ပါဘူးဖြစ်ရှင်ခွင့်သူတို့ဘာမှမပေးပါဘူးသူတို့ကကျွန်တော်တို့မေတို့တောင်းဆိုရှင်တဲ့တောင်းဆိုမေတို့တောင်းဆိုတာမလိမ်ရိုးနိုင်ဘူးဒါတွေကမေတို့လှုပ်ရှင်တို့လှုပ်နေရှင်တို့နေအဲ့လိုပြောသွားပါတယ်တုံဝဲစိုံဒါရိုက်တာပေါ့နော်အဲ့ဒါကြောင့်ကျွန်တော်တို့ကအထက်ပြီးသူတို့မနှိမ့်နိုင်တဲ့အတွက်ကြောင့်အစာနဲ့ခံပြီးကြတာပါတောင်းဆိုတာမရမချင်းကျွန်တော်တို့အသက်သေးသေးကျွန်တော်တို့တောင်းဆိုသွားမယ်ဆိုပြီးကျွန်တော်တို့အစာနဲ့ခံပြီးကြတာပါခွနေရရှိတော့ပါပြီ။ကျမရဲ့အရှင်ရတော့အစာမစားရတဲ့ကြောင့်ဖိုက်ရအောင်ပါတယ်။ပြီးကျွန်တော်တို့ခေါင်းမူပါတယ်။ပြီးတခါလေးလည်းခေါင်းလည်းကြိုက်ပါတယ်။ကျွန်တော်တို့အဖွဲတွေက10ယောက်မှ4ယောက်ကဆေးုံတရပါတယ်။အ
ဲ့ဒီစန္ဒပြအလုံသမား150ကျော်ဟာခီးကြီးတဲ့တင်ပတ်စကားနှစ်စီးနဲ့စမ်းကြောင်းမြို့နယ်မှာရှိတဲ့တော်ဝင်ကုမ္ပဏီရုံးချုပ်ကိုသွားရောက်ရမှာ။တော်ဝင်ကုမ္ပဏီဝန်ထမ်း50ကျော်နဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကြိုတင်ရောက်ရှိနေတဲ့အတွက်အလုံသမားအချင်းချင်းပြဿနာဖြစ်ပွားမဲ့အခြေအနေကိုရှောင်လွှဲတဲ့အနေနဲ့မရန်ကုန်မြို့နယ်ပြည်လန်းပေါ်မှာရှိတဲ့တိုင်းအလုံသမားရုံးရှိကိုရွှေ့ပြောင်းပြီးဆန္ဒပြခဲ့ကြတာပါ။တော်ဝင်ကုမ္ပဏီကိုအခုလို14ရက်ကြာဆန္ဒပြတာဟာအလုံစားဝင်စဉ်ကတေအချောတဲ့လုပ်ခိုင်းပြီးနောက်ပိုင်းမှာဆောက်လုပ်ရေးလုပ်ငန်းခွင်တွေမှာပယံအလုပ်တွေပါခိုင်းတာကြောင့်မူရင်းအလုပ်ကိုပြန်လုပ်ခွင့်ရအောင်ဆန္ဒပြကြတာလို့ဆန္ဒပြအလုံသမားခေါင်းဆောင်တဦးဖြစ်တဲ့မက်ဤစာဖြူက RFA ကိုပြောကြားခဲ့ပါတယ်
။ပြည်ပကစက်ရုံမှာတင်နန်းပေးတယ်တင်နန်းပေးရနေပြီးတော့အဲ့အဲ့ရနေပြီးတခြားစိုက်ကိုလွှဲပြောင်းပေးတယ်လုံးရောင်းမိတဲ့ခါကျတော့ပညာနဲ့လုတ်ခိုင်းတယ်ပညာလုတ်ခိုင်းရနေပြီလုံသမားတွေကမလုံနိုင်ဘူးမလုံနိုင်တဲ့အတွက်လုံသမားတွေကစက်ရုံမှာရှိတဲ့ဒါရိုက်တာကိုတင်ပြတယ်ဝင်ခွင့်မပေးတဲ့အတွက်လုံသမားတွေကစက်ရုံရှိတဲ့တကားဝမှာမတက်ရနေရတဲ့အတွက်ကိုခုလိုမျိုးဖြစ်ပြီးတော့လုံမဝင်ခွင့်မပေးတဲ့အတွက်လုံသမားတွေကဆန္ဒတောင်းဆိုတဲ့အနေအထားတွေရောက်ကုန်တာ
အဲ့ဒီဆန္ဒပြလုံသမား150ကျော်တွေကတချို့ဟာပြီးခဲ့တဲ့ရက်ပိုင်းကပဲစေယုံကပြန်ဆင်းလာတာဖြစ်ပြီးလက်ရှိအစာငတ်ခံဆန္ဒပြသူလုံသမား10ဦးတွေက2ဦးဟာရွှေပြည်သားစေယုံမှာစေဝါကုသမှုခံယူနေရစေလို့သိရပါတယ်ဒီကိစ္စနဲ့ပတ်သက်လို့မရန်ကုန်မြို့နယ်ကတိုင်းအလုံသမားရုံးကို RFA ကဆက်သွယ်စုံစမ်းမေးမြန်းတဲ့အခါတစုံတရာပြန်လည်ဖြေကြားခြင်းမပြုဘဲတယ်လီဖုန်းချသွားခဲ့ပါတယ်။မရန်ကုန်မြို့နယ်တိုင်းအလုံသမားရုံးရှိကိုရွှေပြောင်းဆန္ဒပြခဲ့ကြတဲ့တော်ဝင်အလုံသမားတွေဟာအလုံသမားရုံးရှိနေရန်ပြီးမှအမိုးအကာတွေနဲ့စူဝင်းနေထိုင်နေတာတွေကိုစီပင်တရားရေးဦးစီးဌာနကတာဝန်ရှိသူတဦးကထေရှားပြေးဖို့လာရောက်ပြောဆိုခဲ့ပေမဲ့အလုံသမားတွေဘက်ကမြစ်တာရက်ခံခဲ့တာကြောင့်အနီးကပ်စောင့်ကြည့်တာ